人工တိုင်းလုပ်ပဲခြေဝင်းတဲ့စင်ကာပူမှာဥပဒေဆိုင်ကောင်းတွေတူးပြီးအဝေးပြေးလမ်းတွေရထားလမ်းတွေဖောက်ဆိုးလောင်ကျန်တွေ shopping mall တွေဆောက်ပြီးမြောက် area ကိုအကောင်းဆုံးအသုံးချဖို့အတွက်ကြိုးစားနေကြတာပါဒီလိုမြောက်တိဆောက်ရေးမလုပ်ချင်ပါဘာလို့လုပ်အောင်လဲဆိုတာနဲ့တုံ့ပြန်နိုင်တဲ့ခက်ခဲတွေကိုစင်ကာပူကမြို့ပြတဲ့သဘာဝဝန်ကျင်ဆိုင်ရာ engineer လည်းဖြစ်ဘူမိပေတာပညာရှင်တဦးလည်းဖြစ်တဲ့ဒေါက်တာစာဝင်းကပြောပြပေးပါမယ်
အာစံတွေပေါ့ဆိုင်ကောင်းတွေတူနေအမစတိုရေ့ပေါ့ပစ္စည်းတွေတူကောင်းဖို့တွေနောက်ပြီးတော့ shopping center တွေဖောက်တဲ့လုပ်ငန်းတွေအလေးအားတစ်ခုမှာဝင်ပြီးတော့အဲ့လိုဖောက်မယ်ဆိုရင်ပထမဦးဆုံးအရေးကြီးတာအဲ့ဒီ data ရယ်ပုံမိ data အကြောင်းအရာ geological engineering geology engineer ပုံမိ data နဲ့ drop မကျနေပေါ့အဲ့ကြောက်ဒီအကြောင်းကိုသိသိသာသာလေ့လာဖို့လိုအပ်ပါတယ်အဲ့ pre study ပေါ့လုပ်မယ်ဆိုလို့ရှိရင်အဲ့ data မှာကျော်တော်ဒီအမတ်တင်းတွေကိုစစ်စစ်လေ့လာရမယ်ပြီးတော့လူတွေနေတူရမယ်အဲ့လူတွေနေရနေကြောက်တည်ရဲ့နမူနာတွေကိုကောက်ယူရမယ်ပြီးတော့အဲ့ကြောက်တည်ရဲ့နမူနာတွေအမှအဲ့ကြောက်တည်ရဲ့ engineering property တွေကိုစမ်းသပ်ရမယ်အဲ့လိုစမ်းသပ်တဲ့အခါမှာဟိုသာမန်စမ်းသပ်တာကြည့်တဲ့ special test တွေကိုလည်းလုပ်ဖို့လိုပါမယ
်ဒီလိုမြေအောက်မှာရှိတဲ့ကြောက်သားတွေအကြောင်းတွေမကပါဘူးသူတို့တည်ရှိနေတဲ့အနေအထားကိုလည်းသိထားဖို့လိုပါတယ်
ဒီဘောဘူမိဗေဒအပြင် geophysics ပေါ့ဘူမိဥပဗေဒလုပ်ငန်းတွေကိုလုံဆောင်ပြင်ပါလေဒါမှ subsurface ရပေါ့လေဒီအောက်ရဲ့ဘူမိဗေဒအနေထားပေါ့ဟောကြောက်တည်ရဘလူနေတယ်အမှ geology structure တွေဘလူရှိတယ်အဲ့ဒါဒီကိုလေလေ့လာဆုံးရမ်းပြင်ပါလေ geophysical mapping ပေါ့နောက်တစ်ခုကအခုချိန်မှာစိတ်ပြပြောင်းနေလာတော့အဲ့ဒီ area တစ်ခုကိုဟိုမတူးခင်ကအဲ့ဒီကြောက်တည်ထဲမှာရှိတဲ့ဒီကရှိနေတဲ့ institution structure ကြီးအဲ့ဒီ institution condition တွေကိုလည်းလေ့လာဆောင်ရမ်းပြပါလေအဲ့ဒီလိုလေ့လာခဲ့မယ်ဆိုလို့ရှိရင်အဲ့ဒီကိုတူးတဲ့နေရာမှာရှိတဲ့ဒီအောက်မှာရှိတဲ့ကိုအန်တီရဲ့ဒီမဲ့ geological structure တွေဥပမာ fault zone ရှိမလားဒီအောက်မှာတကယ်ဟို water barrier zone ပေါ့ဟိုဆောက်တုတ်တဲ့နေရာမှာအထက်ခဲတွေပြီးမဲ့ရေတွေအရင်ထွက်မဲ့ zone ရှိမလားအဲ့ဒါတွေကိုလည်းကိုကကြိုပြီးသိနိုင်တယ်ဒီပေါ်တဲ့နေရာမှာအန်ဒီရီတွေကိုညော့နိုင်ပါလေ
။အနည်းပါတဲ့ဘူမိအနေထားအခြေအနေတစ်ခုဖြစ်တဲ့ inside to stress လို့ခေါ်တဲ့ကြောက်တွေထဲမှာမူလရှိနေတဲ့ဓာတ်အားဘယ်လောက်ထိကြီးမားရဲဆိုတာကိုသိထားမှာဖြစ်ပါတယ်
။တချို့ဒေတာတွေမှာအဘာဝအလျောက်အဲ့ဒီကြောက်တွေထဲမှာ institute stress ကအတန်မြင့်တဲ့ high institute stress ရှိတဲ့နေရာတွေသိရပါတယ်။အဲ့လိုနေရာမျိုးတွေဆိုလို့ရှိရင်ဒီပေါ်တဲ့နေရာမှာဒီလိုအနေနဲ့ပြီးတယ်ကြောက်တရားအလိုလိုနေတဲ့ကြွက်ရပြီးတော့နေရှင်ပြီးတော့အဲ့ဒီလူတွေကိုလာပြီးတော့ ठी ပြန်တတ်တယ်အဲ့လိုဟာမျိုးတွေလည်းကျင့်တတ်ရပါလေအဲ့ဒီလိုခက်ခဲတဲ့ဥပ္ပိဗေဒအနေထားတွေအခြေအနေတွေကိုရှောင်ဆွဲဖို့အတွက်အဲ့ဒီဒေတာတစ်ခုကိုမတူးပေါ်ခင်မှာစေစေချာချာဒီဒီစတာဒီကိုသိပြင်ပါလေအဲ့လိုလုပ်မယ်ဆိုလို့ရှိရင်ပြည့်ကျင်သွားမဲ့အန်တရီတွေကိုကိုကကြုံပြီးတော့ရှောင်ဆွဲပြီးတော့သွားလို့ရပါတယ်
ဒါအပြင်ခလိုင်ကောင်းတူရမှာခေါမိုးကြောက်သားရဲ့တည်ငြိမ်မှုအနေထားကတိတ်ကိုအရေးပါတာပါ။အ
ဲ့ဒီအောက်ဆိုင်ကောင်းတွေတူတဲ့အခါမှာအဓိကအရေးကြီးတာခေါမိုးနိုင်ငံရဲ့ stability ပေါ့။ဆိုလိုတာ root stability ကတော်တော်ကြီးအရေးကြီးတယ်။ဘာဖြစ်လို့လဲဆိုတော့သူကဒီအောက်မှာတူရဆိုတော့သူ့ရဲ့အပေါ်မှာသဘာဝအလျောက်ရှိနေတဲ့ over burden ကိုကြာရှိတယ်။အဲ့ over burden ဝိကံနေနေဆိုရင်ခေါမိုးကြီးကပြိုကျနိုင်တယ်အဲ့ဒီပြာမှာဆိုတဲ့အတွက်ကြောင့်မလို့အဲ့ခေါမိုးနေရာတွေလူရဲ့နေရာတွေကတကယ်ပါတဲ့အပေါ်အဆုံးကြောက်ရှိတဲ့နေရာတွေမှာတွားပြီးတော့တူးဖို့ပုံစံပါတယ်လူအများနဲ့ပတ်သက်ပြီးတော့လုံးကိုင်းတဲ့နေရာတွေဆိုလို့ရှိရင်ဒီ root status ကြီးအရေးကြီးဆုံးပဲ
တူးမယ်လှန်ကောင်းရဲ့အခြေကလည်းအရေးပါပါတယ
်တောင်တွေကြီးတွေလှန်ကောင်းတွေကြီးတယ်ဆိုရင်လုံးကြီးရဲ့ root ကအခုချိန်မှာရှမ်းမြောက်ပြည်ကတော့ဒီကန်တစ်ခေအကျယ်လောက်ပဲပြူကြတယ်။ဘာဖြစ်လို့ဆိုတော့အပေါ်ကခေါမိုးကပြူကြမှာဆိုလို့။ဒါပေမဲ့ကမ္ဘာ့ရကော့အနေနဲ့ကတော့နော်ဝေးနိုင်ငံမှာဝင်တာအိုလံပစ်အတွက်ပေါ့အားကစားယူပြီးဟုတ်တာ65မီတာအကျယ်ဆောက်ထားတယ်ဒါကတော့ကမ္ဘာ့ရကော့ပေါ့။စင်ကာပူမှာလည်းအဲ့ဒီ65မီတာတဲ့ကျော်ပြီးတော့ထောက်နိုင်မှုတွေသူတို့လေ့လာဆောင်ရမ်းမှုတွေကိုလုပ်နေပါတယ်။ဒါတော့ဖြစ်နေတော့မသိပါဘူး။
မြေအောက်မှာဆောက်မဲ့အဆောက်အဦပေါ်မူတည်ပြီးမြေတူးတဲ့အခါမြေထောက်တိုင်းအတွက်နေရာချန်ပြီးတူးဖို့စဉ်းစားနိုင်ပါလေ
။တကယ်လို့ အခန်းကြီးကြီးလုံးမဲ့တို့မျိုးအဆောက်အဦဆိုလို့ရှိရင်မှာထောက်မိုးကိုထောက်ထားတဲ့ကော်လံပန်ကြီးကြီးပေါ့ဒါအပြင်ဒီဘဝအဆောက်အဦအဲ့လိုပုံစံမျိုးကိုလည်းဒီအောက်မှာလည်းအဲ့လိုကော်လံပန်ကြီးကြီးလုံးလို့ရတယ်အဲ့ကော်လံပန်ကအထူးစပယ်ရှယ်ထပ်လုပ်ရမှာမဟုတ်ဘူးသဘောကကျောက်ကြီးကိုပဲအဲ့ဒီကော်လံအနေနဲ့ထားမဲ့နေရာတွေကိုအစ်ကိုပဲပေါ့လူတွေနဲ့ထားလိုက်လို့ဆိုတာပြည့်ထောက်ဖို့ဆိုတော့သဘာဝအလျောက်ထောက်ထားပြီးသားဖြစ်နိုင်ပါလေအဲ့လိုမျိုးတွေကိုရင်းအဲ့ပြလာပေါ့ရင်းကအခန်းကြီးတွေပြလာဆိုတာသဘာဝကြောက်တိုင်းကြီးတွေပေါ့ပေါ်နေပြီအဲ့လိုမျိုးတွေထားတဲ့ရင်းအဲ့ပြလာ method excavation နဲ့လုပ်လို့ရပါတယ်အခန်းကြီးကြီးတွေဒီလိုအခါမျိုးမှာဒီလို excavation လုပ်ပါတယ်
ဒီဒီချန်နယ်တွစ်ချန်လေးလာပြီးမှလှန်ကောင်းတူးပြီနဲ့ညောင်းနဲ့မထားတဲ့လူမျိုးအခြေအနေတွေနဲ့ကြုံရနိုင်တာပါ
ဒီလိုတဲ့အခြေအနေရဆိုရင်ဘယ်လိုပဲဟိုကဒီဒီချာချာလေ့လာထားပြီးလဲဆက်ပြီးကြမပြောလင့်ထားတဲ့ psychological condition လို့ပြောရတယ်အဲလိုဟာမျိုးတွေကျုံတယ်ဆိုလို့ရှိရင်တော့တခါလေကြည့်ရင်ကိုယ့်ရဲ့ဒီတိုင်းကကြောင်းနေလို့ကြောင်းသွားတယ်ဥပမာစင်ကာပူမှာဆိုလို့ရှိရင်ဘယ်လိုပဲဒီချာလေ့လာထားပြီးလဲသူ့နေရာဒီမှာ very deep weathering ကိုတွေ့တော့တိုင်းနေရာပြုတ်ကျရင်ပြုတ်ကျနိုင်တယ်အဲ့လိုမျိုးတွေဆိုရင်တန်နေဟိုအဲ့ဒီကနေဒီပါပြီးတော့ရှောက်ပြီးတော့ဖောက်သွားတာလည်းရှိတယ်။နောက်တစ်ခုကဒီလေရမ်းထွက်တယ်နေရတယ်။လုံးဝမဖြစ်နဲ့လုံးလုံးမရတော့ဘူး။အဲ့လိုတရားလေးကြတော့လည်းရှောက်ပြီးတော့ကိုယ်ပြီးတော့တန်တယ်လို့ဖောက်ရှင်ကိုဖောက်သွားတယ်ဆိုလိုတာကတော့ဒီဇိုင်းကတော့ပြောင်းသွားတာပေါ့။ခိုက်စိတ်နဲ့ construction technology ကိုသုံးတယ်လုံးလောက်တဲ့ construction material ကိုသုံးတယ်။မတူးပြင်းတဲ့ကပေးပြီးချပြလေ့လာထားတယ်ဒီလိုတဲ့အချိန်မှာလဲကျောလုပ်တဲ့ condition engineering condition ကိုအကြီးကြီးလေးလာစုဆောင်တော့တယ်ဆိုရင်အဲ့ဒီဒီအောက်ဟောပေါ့ underground excavation နဲ့ tunnel ကြီးရဲ့ဖြစ်ပေါ်လာတဲ့ underground ကိုစတင်တော့ဆောင်ရွက်လို့ရပါတယ
်ဒေါက်တာကောင်းဝင်းမှာနောက်တစ်ပတ်မှာတော့မြောက်မှာဆောက်ပြီးလို့အဆုံးဖြေမယ်ဆိုရင်တိထားတင်လာလေးကိုပြောပြပေးမယ်ဆိုတော့တန်ကြာရင်ဒီသတင်းပတ်သက်တိတ်တန်ရဲ့မိတင်ရဲ့ကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ဆက်ကြပါမယ်။